အိန္ဒိယကောင်ဝေးဦးစီးချုပ်ဘူချုပ်ကြီး MM နာရာဘန်နီနဲ့အိန္ဒိယနိုင်ငံသားဝင်ကြီးဟာစရင်ဂလာတို့ဟာတနင်္ဂနွေနေ့တနင်္လာနေ့ကျမြန်မာနိုင်ငံကိုအလေပတ်ရောက်ရှိလာမှာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်ကြားနယ်စပ်တင်းမှမှုရှိနေခြင်းမှာမြန်မာနိုင်ငံကိုအိန္ဒိယရဲ့ထိပ်တန်းခေါင်းဆောင်တို့လာရောက်လည်ပတ်တာဖြစ်ပါတယ်။နိုင်ငံသားဝင်ကြီးစရင်ဂလာနဲ့ဘူချုပ်ကြီးနာရာဘန်နီတို့ရဲ့ခီးစဉ်တွင်နိုင်ငံတော်အတမန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်အိန္ဒိယခေါင်းဆောင်နှစ်ဦးဟာမြန်မာတမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့လည်းတီးတန့်တွေ့ဆုံမယ်လို့စနေနေ့ကထုတ်ပြန်တဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါရယ်မြန်မာခေါင်းဆောင်တချို့အဆိုအရနေဆက်တိုင်းသားလက်နက်ကင်တပ်ဖွဲ့တွေလက်ထဲကိုတရုတ်လက်နက်တွေဝင်ရောက်လာနေတာအတွက်မြန်မာနဲ့တရုတ်ကြားဆက်ဆံရေးစိတ်ကတိကအောက်ဖြစ်နေခြင်းမှာအိန္ဒိယကသူ့ရဲ့အဆင့်မြင့်ကိုယ်စားလှယ်တွေကိုအခုလိုဆေးလွှတ်တာဖြစ်ပါရယ်အိန္ဒိယနိုင်ငံသားဝန်ကြီးနဲ့စေဦးစီးချုပ်တို့ရဲ့ခီးစဉ်တွင်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စကိုထဲသွင်းဆွေးနွေးကြမှာဖြစ်သလိုပါကစ္စတန်အခြေစိုက်အကြမ်းဖက်အုပ်စုတွေကဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာတွေကိုဝင်ရောက်စီယုံပြီးဒေသတွင်းလူညုံရေးကိုချိန်ချောက်နေတဲ့ကိစ္စကိုလည်းဆွေးနွေးပွဲရှိတယ်လို့မျှော်လင့်ရကြောင်းနယူးဒေလီတန်တမာရက်ကွက်ကိုကိုကာဘီအိန္ဒိယသတင်းတွေမှာဖော်ပြပါရခင်ဗျာ။